American Bureau Zoo New York ကလွတ်သမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့မှာပြုလုပ်မဲ့မြန်မာအရေးဆွေးနွေးပွဲမတိုင်ခင် CRPH ပြည်ထောင်စုလွှတ်တော်ကိုလွှတ်ပြုကော်မတီကခန့်အပ်ထားတဲ့ကလွတ်သမဂ္ဂဆိုင်ရာမြန်မာတံမက်ကြီးဦးကျော်မိုးထွန်းဆောင်ရွက်နေတာတွေကိုထောက်ခံအားပေးတဲ့အနေနဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံရှိမှအင်ကာနေကတံမက်ကြီးကိုတံဃာတော်တွေအပေါင်းဝင်မြန်မာနဲ့တိုင်းရင်းသားတွေတွားရောက်တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာတံမက်ကြီးဦးကျော်မိုးထွန်းကကလွတ်သမဂ္ဂအနေနဲ့စစ်ရေးနိုင်ငံရေးစီးပွားရေးဘက်ဆုံမြန်မာနိုင်ငံကိုဖိအားပေးနိုင်မှုအတွက်အစွမ်းကုန်ကြိုးပမ်းဆောင်ရွက်နေကြောင်းအခုလိုပြောသွားပါတယ်
။ကျွန်တော်တို့ကတော့ RTP ဆိုပြီးတော့ Language Terminology အဲ့လိုမျိုးတော့မသုံးဘူးပေါ့။ကျွန်တော်အနေနဲ့တော့ဒီ fee မှာလုံနေတယ်ဆိုတော့ကျွန်တော်က protection ဆိုပြီးတော့ပဲသုံးတယ်ပေါ့နော်။ protection ဆိုတဲ့ဥစ္စာတော့ပိုကျဲပြန့်တာပေါ့နော
်။ဟုတ်ကဲ့ပါ။
ဘာလို့ဆိုတော့မျိုးစုံလာလို့ရတာပေါ့နော်။ခုနကပြောတဲ့ဟို military level ပဲဖြစ်ဖြစ်ဟို economically level ပဲဖြစ်ဖြစ် diplomatically level ပဲဖြစ်ဖြစ်ပေါ့နော်။အဲ့လိုမျိုးရှူတော့နေအကုန်တော့အဲ့တော့နိုင်ငံသူရက်တီချက်တည်းရမတူကြဘူးနော်သူတို့ principle တွေရှိတယ်သူတို့ policy တွေရှိတယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကသိသိရှုဖို့တော့မရဘူးဒါပေမဲ့ကျွန်တော်တို့ဖြည်သူတွေပေးနေတဲ့ဥစ္စာအသက်ခံနေတဲ့ဥစ္စာတော့ကျွန်တော်တို့စားဖို့လိုတဲ့အတွက်ကြောင့်အတန်ထွက်အောင်ကျွန်တော်တို့ကဆက်လုပ်လုပ်ပေးနေတယ်
။တာမတ်ကြီးကိုတွေးဆောင်အားပေးခဲ့တဲ့ American Bureau စုအခြေစိုက်တငါသမဂဥက္ကဋ္ဌဆရာတော်ဦးအိတ်ဒရိယကလည်းအခုလိုမိတ်ကြပါတယ်
။တာမတ်ကြီးကအဲ့ဘုန်းဘုန်းကိုလက်ဥချီပြီးတော့နှုတ်ဆက်ပါလေဘုံဘုံကလည်းတာမကြီးကိုနှုတ်ဆက်ပါလေပြီးတော့မှတာမကြီးဈာမပါစေတာမကြီးမြန်မာနိုင်ငံအရေးကိုဆောင်ရွက်နိုင်ပါစေလို့ဘုံညက်မြတ်တာပို့ပါလေသူကလည်းဆရာတော်ဘယ်ရလဲတဲ့အစတိကပါလို့ပြီးတော့လည်းဘုံကြီးကြောင်းနေမရောက်နိုင်ဘူးကြာတဲ့သွားဖို့စီစဉ်တော့ရှိပါလေဒါတခါကြီးမြန်မာနိုင်ငံအရေးဘယ်လိုတော့ပါတော့ဆက်လက်ပြီးတော့တပြီးတော့လည်းအဆွမ်းရှိသမျှခန်းဆောင်ပါပဲတဲ့အခုလိုသူ့လိုပေါ့နော်လာပြီးတွေ့ကြတဲ့အတွက်သူကဝမ်းတာပါလေတဲ့မြန်မာနိုင်ငံအရေးကတော့အလုံးညီညွတ်နဲ့လုပ်မယ်ဆိုရင်အောင်မြင်ဖို့နှီးပါပြီလို့သူကပြောပါတယ်နော
်ဒါအပြင်ဝါရှင်တန် DC အခြေစိုက် Freedom Justice နဲ့ Equality အဖွဲ့ကဦးဆောင်ပြီးတန်မတ်ကြီးဦးကျော်မိုးထွန်းအားထောက်ခံပွဲနဲ့မြမအရေးတီတီရောက်ဆောင်ရွက်ဖို့ကုလသမဂ္ဂဌာနချုပ်ရှေ့မှာဆန္ဒပြပွဲလည်းပြုလုပ်ခဲ့ပါတယ်ဒီတော်တွင်လုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲကိုဒီပတ်ဗုဒ္ဓဟူးနေ့မှာပြုလုပ်ဖို့ရှိပါတယ်ဖွဲ့ဝင်15နိုင်ငံစလုံးပါဝင်မှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်စကရနာဘာဂနာလည်းဒီအစည်းအဝေးမှာအစီရင်ခံတင်ပြဖို့ရှိပါတယ်။အာဏာသိမ်းနောက်ကိုစန့်ကျင်တဲ့ဆန္ဒပြသူတော်တော်များများကိုပြီးခဲ့တဲ့သတင်းပတ်အတွင်းစစ်ကောင်စီကရဲရဲစက်စက်ပစ်သက်ခဲ့တဲ့အတွက်လူအများပြားတိဆုံခဲ့ရတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်ဗြိတိနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားတရုတ်တို့ရဲ့ထောက်ခံမှုလိုအပ်တာကြောင့်စီဝေးပြီးလုံခြုံရေးကောင်စီအနေနဲ့ကြီးညာချက်အသက်ပေါ်သဘောတူနိုင်ကြမလားဆိုတာတော့မသေးခွဲပါဘူးပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြတဲ့ငြိမ်းချမ်းတဲ့ဆန္ဒပြသူတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အချမ်းဖတ်ပြည်ရှင်းတာကိုပြင်းပြင်းထန်ထန်ရှုတ်ချထားတဲ့လုံခြုံရေးကောင်စီကပထမအကြိမ်ကြီးညာချက်ကိုလည်းထုတ်ပြန်ခဲ့တာပါဒီကြီးညာချက်ကိုလည်းပြည်ထောင်နိုင်ငံကဦးဆောင်တင်သွင်းခဲ့တာဖြစ်ပြီးကြီးညာချက်ထဲမှာအာဏာသိမ်းတဲ့ဆိုတဲ့စကားလုံးနဲ့နိုင်ငံတကာပိတ်ဆို့မှုဆိုတဲ့စကားလုံးတွေလုံခြုံရေးကောင်စီအနေနဲ့သဘောတူညီမှုမရရှိခဲ့ပါဘူးအဓိကအဖြစ်တရုတ်နဲ့ရုရှားတို့အပါအဝင်အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကဆန့်ကျင်ခဲ့ကြတာပါမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ပြီးခဲ့တဲ့စနေနေ့တရက်ထဲလူ100ခန့်ဦးအ ਨੇ စုံအသက်ခံခဲ့ရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်